မင်္ဂလာနံနက်ခင်မတော်တာရှင်များရှင်တော်တာရှင်နေခုနာစီနေရာတော့ VOA American အတမဲဖြစ်ပါတယ်ပုတ်ထူးနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ30 40 50နဲ့လိုင်းလက်မီတာ190ရိုးကနေဆက်ပြီးတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကမ္ဘာမီဒီယာထက်ကမြန်မာနဲ့မနက်ခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုလည်းပြန်လည်နားဆင်ရမှာဖြစ်ပါတယ်ဒီကနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့
ကျွန်တော်မြင်တော့ကြာဟိုဒီထိခိုက်ဖြေနိုင်တယ်လို့လေကျွန်တော်တို့ပြောလို့မရဘူးခုနပြောလို့အထောက်ပံ့ဖြေနိုင်တယ်လို့လေကျွန်တော်တို့ပြောလို့မရဘူးကျွန်တော်အဲ့လိုပဲမြင်တယ်ဒါတိတာဖြေနိုင်တယ
်88ငင်းချရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကောင်းဆောင်ကိုမြအေးပါဒီအကြောင်းအသေးစိတ်ကိုမကြခင်အပြည့်စုံနာဆင်ရမှာပါခုပထမဆုံးတော့ကမ္ဘာမီဒီယာတွေထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါကိုတင်ပြပါမယ်ပထမဆုံးအနေနဲ့တင်ပြချင်တာကတော့ The Wall Street Journal မှာအဖီဘနီမာတနီရဲ့သတင်းဆောင်ပါတစ်ပုဒ်ပါ American သမ္မတ Obama ရဲ့အရှိအရှာထိပ်တီးပွဲတက်ရောက်မဲ့ခီးစဉ်မစတင်ခင်ကလေးမှာစီးပွားရေးသမားလည်းဖြစ်တဲ့ဆက်မှုဝန်ကြီးဟောင်းဦးအောင်တောင်းကို American အစိုးရရဲ့အရေးယူပိတ်ဆို့မှုချမှတ်ခံရသူအမည်မဲ့စီးရင်ကြေညာလိုက်တာဟာမြန်မာအစိုးရကိုဖိအားပေးဖို့မရည်ရွယ်ဘူးလို့ American အရာရှိတွေကပြောပါတယ်American company တွေကိုမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းဆက်သွယ်ဆောင်ရွက်ခွင့်တားမြစ်ထားတဲ့အမည်မဲ့စီးရင်ဝင်လူပေါင်းနေရာထက်ကဦးအောင်တောင်းကိုပြီးခဲ့တဲ့တောက်ကြနေ့ကအစီရင်တွင်လိုက်တာပါ။အိမ်ဖြူတော်ပြောခွင့်ရ Patrick Ventrell ကတော့အခုလောက်ရဟာမြန်မာအစိုးရကိုဖိအားပေးတာမဟုတ်ပဲမြန်မာဒီမိုကရေစီဖော်ဆောင်ရေးအတွက်နှောက်နှေးစေတဲ့သူတွေကိုတော့ဥတီတာလို့ရေးသားထားပါတယ်။ဦးအောင်တောင်းဟာမြန်မာနိုင်ငံကလက်ရှိအာဏာရနိုင်ငံရေးပါတီအတွင်းဩဇာကြီးမားသူတစ်ယောက်ဖြစ်တယ်လို့လက်ရှိလွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ပါတယ်။မြန်မာနိုင်ငံကိုရာစုနှစ်တဝက်လောက်ကြာအောင်အုပ်ချုပ်ခဲ့တဲ့စစ်အစိုးရရဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကတော့အခုကိစ္စကိုဝေဖန်တာမျိုးမရှိပေမဲ့ဒီလောက်ရကိုနားမလည်ဘူးလို့ဆိုပါတယ်။လူအခွင့်ရေးလှုပ်ရှားသူတွေကတော့အခုလောက်ရဟာမန်ကန်တဲ့လမ်းကြောင်းကိုဦးတည်နေတယ်လို့ပြောပါတယ်။Mr. Obama ဟာ EAS အရှေ့အာရှထိပ်သီးဆွေးနွေးပွဲနဲ့ American ASEAN ထိပ်သီးဆွေးနွေးပွဲတို့ကိုနှစ်ပြည်တော်မှာတက်ရောက်မှာပါ။နောက်နှစ်ရွေးကောက်ပွဲကိုဒီမိုကရေစီနှိကျဖို့ဖြစ်အောင်လှုံ့ဆော်ဖို့ Mr. Obama ကသမ္မတဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်ကိုတယ်လီဖုန်းဆက်တိုက်တွန်းခဲ့တယ်လို့យေတာချပါရယ်။ Mr. Obama ရဲ့ခီးစဉ်ဟာနေကွေးနေတဲ့မြန်မာနိုင်ငံပြန်လည်တည်ဆောက်ရေးအတွက်တွန်းအားဖြစ်စေလိမ့်မယ်လို့ပြောဆိုဝေဖန်မှုတွေလည်းရှိနေပါရယ်။အခုချမှတ်လိုက်တဲ့ပိတ်ဆို့မှုဟာ American company တွေကိုဥအောင်တောင်းဦးဆောင်တဲ့ IGE.co စီးပွားရေးလုပ်ငန်းတွေဖြစ်တဲ့မိုင်းတွင်းလုပ်ငန်း၊စွမ်းအင်၊ကျွန်းသစ်နဲ့ဟိုတယ်လုပ်ငန်းတွေအပြင်ဆောက်လုပ်ရေးလုပ်ငန်းတွေနဲ့ဆောက်လုပ်ရေးပစ္စည်းတွေကိုဆက်သွယ်လုပ်ကိုင်မှုတွေကိုတားမြစ်ထားတာပါ။အသေးစိတ်ကို online.wsj.com မှာဖတ်ရှုနိုင်ပါတယ်ရှင
်။နောက်ထပ်တင်ပြမှာကတော့ Financial Times သတင်းစာရေးကသတင်းတစ်ပုဒ်ပါ။Mr. Obama ရဲ့ရှေ့သတင်းပတ်ထဲစတင်မဲ့အရှိအရှခီးစဉ်အတွင်းမြန်မာနိုင်ငံရေးပြန်လည်တည်ဆောက်မှုအခြေအနေတွေကိုပိုးပြီးတော့အာရုံစိုက်ခံနေရတယ်လို့យေတာထားပါတယ်။အခုတလောမြန်မာပြည်တွင်းငြိမ်းချမ်းရေးဆောင်ရွက်ချက်တွေနဲ့ရှင်းနစ်ပြုလုပ်မဲ့ရွေးကောက်ပွဲအပေါ်လူတွေရဲ့စိတ်ဝင်စားမှုတွေတိုးလာနေတာပါ။မြန်မာဒီမိုကရေစီဖော်ဆောင်ရေးအတွက်အမေရိကန်ရဲ့စိုးရိမ်ပူပန်မှုတွေကိုသူ့ရဲ့ခီးစဉ်အတွင်း Mr. Obama ကပြောကောင်းပြောပါလိမ့်မယ်။မြန်မာနိုင်ငံမှာအလူအဆုံအချက်ကနှစ်အစိတ်လောက်ကြာအောင်စီးပွားရေးလေဝကြီးအုပ်ထားမှုတွေကိုဖယ်ရှားဖို့ပါတအုံနှင်းနှင်းဖြစ်နေတဲ့လက်နက်ကင်တိုက်ပွဲတွေရက်ပြီးတော့အပြည့်ရက်လက်မှတ်ရေးထိုးနိုင်မှုအတွက်တည်တာထင်ရှားတဲ့စီးပွားရေးအပြောင်းလဲလုပ်ဖို့လိုပါတယ်ဒါမှမဟုတ်ရင်တော့တရားမဝင်မှုရစီးပွားရောင်းဝယ်မှုတွေတင့်တဲ့တွင်းတဲ့ပစ္စည်းတွေခိုးထုတ်မှုတွေမြေယာသိမ်းမှုပြဿနာတွေကိုမိဂါမတ်တာဖြေရှင်းပေးနိုင်အောင်လုပ်ပဲဖြစ်လိမ့်မယ်လို့យေတာထားပါတယ်ရေရှည်ခမ်းမဲ့ဒီမိုကရေစီအရေးအတွက်ဒီအချက်တွေကမရှိမဖြစ်အရေးပါပါတယ်ဗြိတိသျှကိုလိုနီလက်အောက်ရောက်ခဲ့တဲ့မြန်မာနိုင်ငံမှာဘယ်ယူရိုကရေစီရန်ရတချို့လက်ကျန်ရှိနေစေဖြစ်ပြီးအဲ့ဒီနောက်ပြည်တွင်းစစ်နဲ့စစ်အစိုးရအသီးသီးကအုပ်ချုပ်ခဲ့တာပါမြန်မာအစိုးရကနိုင်ငံသားငွေလဲနှုံစနစ်တစ်ခုတတ်မှတ်လိုက်ပြီးငွေကြေးဆိုင်ရာပွင့်လင်းမြင်သာမှုရှိအောင်ကြိုးစားခဲ့ပါတယ်ရွေးကောက်ပွဲနဲ့နိုင်ငံရေးလွတ်လပ်မှုကသာဒီမိုကရေစီရေးအတွက်အကောင်းဆုံးဖြစ်နိုင်မယ်လို့ထင်ရပေမဲ့လည်းဒါဟာလည်းမတည်ငြိမ်မှုတွေစီဥတီသွားနိုင်ပါသေးတယ်မြန်မာစီးပွားရေးရှေ့အလားအလာအတွက်ဆွေးနွေးမှုတွေအခုထိဖြစ်မလာသေးပါဘူးနောက်သတင်းပတ်ထဲလုံးမဲ့တရုတ်အိန္ဒိယဂျပန်နဲ့မစ္စတာအိုဘားမားတက်မဲ့အာရှထိပ်သီးဆွေးနွေးပွဲမှာမြန်မာစီးပွားရေးအတွက်ဆွေးနွေးကြဖို့မမေ့သင့်ဘူးလို့យေတာထားပါတယ်အသေးစိတ်ကို financialtimes.com မှာဖတ်ရှုနိုင်ပါတယ
်ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ခုတော့အလဲကျတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်ဒေါ်လာလတန်းက George Crow နဲ့အတူတင်ဆက်ထားပါတယ်ရှင်
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးက A long shot.
ဖြစ်ပါတယ်စာလုံးပေါင်းက A ကတခုတစ်ချိန် L O N G long ကရှည်တာဝေးတာ S H O T short ကဒီနေရာမှာ noun နာမ်အဖြစ်အသုံးပြုထားတာဖြစ်ပြီးပြစ်ခတ်ခြင်းကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကပိုက်တခုရဲ့ဓာတ်ရိုက်ဒီဘေကတော့အဝေးကိုပြစ်ခတ်ခြင်းပေါ့ဒီ idiom အသုံးကအားကစားတစ်မျိုးဖြစ်တဲ့အင်္ဂလန်မှာရှည်တုံးကလေးနဲ့မြားပြပြန်ပွဲတကနေဆင်းသက်လာတယ်လို့ဆိုပါတယ်အဝေးကနေလှမ်းပြရင်မြားပြတဲ့လူအနေနဲ့အလေကပြစ်မှ bull's eye ကိုထိဖို့ခက်ခဲပါတယ်အလားတူပဲတနတ်ဆိုရင်လည်းအဝေးကနေလှမ်းပြရင်ထိဖို့ခက်တယ်ဆိုတာကတော့ပြောနေစရာမလိုပါဘူးဒါကြောင့်အဝေးကပြရင်ထိဖို့ခက်တယ်လို့လက်တွေ့နေစဉ်ဘဝမှာလည်းဖြစ်ဖို့ခရင်တဲ့အခြေအနေမလွယ်တဲ့အခြေအနေကို a long shot လို့ရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင
် John applied for the job as manager of the store. That's a long shot for him.
John ကအဲ့ဒီဆိုင်မှာ manager အလုပ်ရဖို့ရှောက်ထားတယ်လေ။ဒါပေမဲ့လို့သူ့အတွက်ကတော့အဲ့ဒီအလုပ်ရဖို့ကမလွယ်ပါဘူးဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် John applied for the job as manager of the store.That's a long shot for him.
လူတူတွေဖြစ်နိုင်ကြီးနဲတယ်မလွယ်ဘူးဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
A long shot.
လူပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တော်လာတာနဲ့ Josh Groten ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးနားဆင်ရမှာတော့အင်္ဂါနေ့ညကဆွေးနွေးခဲ့တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်။ထုတ်လုပ်သူမဆုမွန်နဲ့အတူကိုသားညိုဦးကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဒဏ်ခတ်ပိတ်ဆို့မှုပါ။နိုင်ငံတကာရဲ့မြန်မာနိုင်ငံအစိုးရပေါ်တန်ခတ်ပိတ်ဆို့မှုကိစ္စဖြစ်ပါတယ်သူဖြစ်တော့မကြသေးခင်ကဒီမြန်မာနိုင်ငံမှာဒီအာဏာရပါတီမှာဩဇာကြီးတဲ့ဥအောင်တောင်းကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြစ်မှတ်ထားတန်ခတ်မှုစီးရင်ထဲမှာထည့်သွင်းလိုက်ပါတယ်အဲ့တော့အခုလိုမြန်မာနိုင်ငံပြည်ရင်ပြောင်းလဲမှုတွေလုပ်နေတယ်နိုင်ငံရေးစီးပွားရေးအပြောင်းလဲတွေလုပ်နေတဲ့ကာလအတွင်းမှာအခုလိုအမေရိကန်ပြည်ထောင်စုရဲ့ပြစ်မှတ်ထားတန်ခတ်မှုတွေဟာဒီပြောင်းလဲတွေအပေါ်မှာအဟန့်တားဖြစ်စီမလားဒါမှမဟုတ်အထောက်ပံ့ဖြစ်စီမလားဒီအကြောင်းကိုကျွန်တော်ဆွေးနွေးတော့ဖို့ဖြစ်ပါတယ်ခင်ဗျာပေါင်းဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ88ငင်းငယ်နဲ့ပွလင်းလူဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ကိုမြာကြီးဖြစ်ပါတယ်နောက်တစ်ခုကနောက်တစ်ဦးကတော့ဒီနိုင်ငံရေးလေးလာသူဦးကျော်လင်းဦးဖြစ်ပါတယ်သူကလက်ရှိမြန်မာနိုင်ငံရေးနဲ့ပတ်သက်လို့စာရေးရေးနေသူလည်းဖြစ်ပါတယ်ကျွန်တော်အရင်ဆုံးကိုမြာကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုမြာကြီးကြားရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါတယ
်ကိုမြာကြီးခုနကကျွန်တော်ပြောလို့ပါဒီလက်ရှိမြန်မာနိုင်ငံပြည်ပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေလုပ်နေတဲ့အချိန်မှာအခုလိုမျိုးဦးအောင်တောင်းလို့ဥပမာမျိုးပေါ့နော်အမေရိကန်ပြည်ထောင်စုကနေပြီးတော့ပေးလာတဲ့ဖိအားတွေပြမထားဒဏ်ခတ်မှုတွေကလက်ရှိသွားနေတဲ့လမ်းကြောင်းကိုထိခိုက်နိုင်လားအထောက်ပံ့ဖြစ်စေလားကုမြာကြီးရဲ့အမြင်အရင်ဆုံးသိချင်ပါတယ
်ကျွန်တော်မြင်လာတော့ကြဟိုဒီထိခိုက်ချေနိုင်တယ်လို့လည်းကျွန်တော်တို့ပြောလို့မရလို့ခုနပြောလို့အထောက်ပံ့ဖြစ်စေနိုင်တယ်လို့လည်းကျွန်တော်တို့ပြောလို့မရဘူးကျွန်တော်အဲ့လိုပဲမြင်တယ်ဗျာဒါသီးသားဖြစ်ခြင်းတခုလို့ပဲကျွန်တော် query ပြီးတော့ထုတ်ပြီးတော့ကျွန်တော်အဲ့လိုမြင်တယ်ဗျာဘာဖြစ်လို့လဲဆိုတော့ American နိုင်ငံနဲ့မြန်မာနိုင်ငံနဲ့ကဒီသမရဥဒိစီတက်လာပြီးနောက်ပိုင်းမှာဆက်ဆံရေးတွေထူထောင်လာခဲ့တယ်တစိတပိုင်းစီဝိုင်းပိတ်ဆို့မှုတွေကိုဖြေလျော့ပေးကြတာလည်းရှိတယ်ဗျအခုကကြတော့ပုတ်ခွေရေးပုံမှာမူတည်ပြီးတော့ပိတ်တဲ့ပိတ်ထားတဲ့လူကိုပိတ်တယ်ဆိုတဲ့သဘောပဲတကယ်တမ်းပြောဆိုလို့ရှိရင်ပိတ်ခံရတဲ့ပုတ်ခွေအနေနဲ့ကမြန်မာနိုင်ငံမှာနာမည်ဆိုးနဲ့ထင်ရှားကျော်ကြတဲ့လူတယောက်ဆိုလည်းမမားဘူးသမိုင်းကြောင်းအရာကြည့်မယ်ဆိုဒီဘေးကိစ္စအစားပြန်လာပြီးတော့ပြောစရာစိုးရာကြီးအများကြီးရှိနေပြီးတော့ဖြေရှင်းကြရတယ်အများကြီးရှိတဲ့ပုဂ္ဂိုလ်တယောက်လည်းဖြစ်တယ်အဲ့တော့ဒီတစ်ခုတည်းနဲ့တော့ကျွန်တော်ထင်တယ်လေ American မြန်မာဆက်ဆံရေးကကျိုးရင်းသွားစရာမရှိဘူးလို့ကျွန်တော်မြင်လို့မြန်မာနိုင်ငံအပြောင်းလဲရတယ်အဲ့ဒီပုံမှာမတည်ဘူးလို့လည်းကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တော်တော်ရှင်ချို့လေးလိုင်းပေါ်မှာရှိပါတယ်ရေစုံကျွန်တော်ဥအောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ဥအောင်မြင့်ကြားရမယ်ထင်ပါတယ်ခင်ဗျာကိုမြားကြီးရှိပါတယ်ကိုကျော်လုံးရှိပါတယ်ဆွေးနွေးလို့ရပါတယ်မေးမြန်းချင်မေးမြန်းလို့ရပါတယ
်ဟုတ်ကဲ့ဥအောင်တောင်းကိုတို့တို့ဆိုင်ရှင်ပိတ်တယ်နဲ့ဖတ်တယ်လို့တော့နိုင်ငံမှာပြည်တွင်ကြောင်းလဲရေးတွေအကုန်လုံးအတွက်ကိုပြည့်လိုက်မယ်ပြောင်းနိုင်တဲ့အီချင်းတစ်ခုကတော့ယုံကြည်ပါတယ်ဗျာအဲ့ကျွန်တော်ဥအောင်တောင်းဆိုတာဟောပုတ်ကိကသူတယောက်လိုဖြစ်နေတာလေသူရဲ့လုတ်ဖို့ခိုင်တဲ့အပေါ်မှာမူတည်ပြီးတော့အခုလိုရှိုးကနေဆိုင်ရှင်ပိတ်တယ်ဆိုတာအမေရိကန်ကနေဆိုင်ရှင်ပိတ်တယ်ဆိုတာတော့မြန်မာနိုင်ငံရဲ့ဥခွင့်ရေးပေါ်လေတော့ကျွန်တော်တို့အခုပြည်ပြင်ကြောင်းလေးတွေပေါ်တိကျမယ်ဆိုတော့ကျွန်တော်မမြင်ဘူးကြ။ကိုမြာကြီးပြောသလိုပဲကျွန်တော်နိုင်ငံတနိုင်ငံလုံးမှာရှိတဲ့ခေါင်းဆောင်တွေအကုန်လုံးကိုမကောင်းလို့ပိတ်မယ်ဆိုလို့ရှိရင်တော့ဒါတော့ ိုင်ငံပေါ်မှာပြည်ရင်ကြောင်းလေးတွေကိုကြီးနိုင်နိုင်လဲဆိုယုံကြည်ဘူး။ဘူးဝန်ကောင်ပိတ်တယ်တော့ကျွန်တော်မယုံကြည်ဘူးခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်โอเคကျွန်တော်နောက်တူးလဲတခါလဲလီလိုက်မော်တင်လိုက်ကြပါလေတော်ရရှင်တူးကိုနေဦးလင်းနဲ့မလေးရှားနိုင်ငံပါကိုနေဦးလင်းဆွေးနွေးလို့ရပါတယ်ခင်ဗျာဦးမြောက်ကြီးရှိပါတယ်ကိုကျော်လင်းဦးရှိပါတယ
်โอเคကျွန်တော်မြင်လာပြောလို့ရှိရင်တော့နည်းနည်းလေးဖြစ်စဉ်လေးပြောမှဖြစ်မယ်ထင်တယ်ဗျာ
ဟုတ်ကဲ့တူးတူးတူးလေးတော့ပြောပြပါဦး
တောင်းဆိုတာညာပွင့်လင်းပြောကျွန်တော်နိုင်ငံရရောက်နေပါပြီသူဝင်ကြီးဖြစ်တဲ့အချိန်ကျတော့နော်ဟိုဆိုလိုတဲ့ဦးအောင်တောင်းဆိုတာအဓိကတော့ဘာကပတိုက်ခဲ့တဲ့လူပေါ့ဗျာနော် CC1 တပ်ပန်းဆိုတာနာမည်ကြီးပေါ့နော်ဦးအောင်တောင်းတော့ခုနတော့တဲ့ဟိုဥပိုင်းလို့ဆိုရဲဥစ္စာရှင်းပြောရင်တော့သူတို့ကခံကြုပ်တွေလောက်ကြတာဗျာခံကြုပ်တွေလောက်ထားတဲ့ဥစ္စာဟိုဘာကဘာကွန်ဖန်ဒေးရှင်းမတက်နဲ့ဝင်တိုက်မယ်ဆိုရင်သူတို့ကခံကြုပ်ကိုမအောင်လုပ်မှာပဲအဲ့ဒါကတော့ကျင်းပြီနော်ဒီအပြောင်းလဲဖြစ်လာဖို့ဆိုတာသူတို့ကခံကြုပ်တွေလောက်ပြီးတော့မှပြောင်းလာတာချက်ချင်းချင်းပြောင်းလာတာမဟုတ်ဘူးနှစ်20အချိန်ကြီးစားတာနော်အတိအမဲ့လဲတော့တနည်းအားဖြင့်ဦးလားစီကပြောတယ်ဒါအမေရိကန်ရဲ့ညစ်ပတ်မှုလို့ပြောတယ်အမှန်တမ်းပြောရင်ကျွန်တော်တို့ဒီစင်ကာပူနိုင်ငံနေတဲ့လူတို့မလေးရှားနေတဲ့လူတို့ဟာဗမာနိုင်ငံလောက်တော့အမေရိကန်ကိုအထင်မကြီးဘူးဗျ။အဲ့ဒါတော့မယုံမရှိနဲ့နော်။ကျွန်တော်ကတော့ဗမာနိုင်ငံလူတော်တော်များများဟာအမေရိကန်ရင်ရင်ဝင်နေနေမှတိုင်းပြည်ကချမ်းသာမလို့ဖြစ်နေ။အဲ့လိုမျိုးတွေးလာတော့မားတဲ့သူပဲကျွန်တော်ထင်တယ်ဗျ။အဲ့တော့ပဲကျွန်တော်ပြောချင်တ
ယ်။ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကုမြာကြီးကိုပြန်ဖိတ်ခေါ်ချင်ပါလေ။ခုနပြောသွားတဲ့အထက်မှာပါပါတယ်ဦးအောင်တောင်းကသဘောထားတင်းမာသူတူဦးဆိုတဲ့ဟာမျိုးပေါ့နော်။အဲ့တော့ဒီလိုမျိုးလူတွေဖိအားပေးခြင်းအဖြစ်တစုံတရာမြန်မာနိုင်ငံအပြောင်းလဲအတွက်တွန်းအားမဖြစ်နိုင်ဘူးလားကိုမြားကြီးဘယ်လိုမြင်ပါလဲ
ကျွန်တော်တို့ကဒီဆင်ရှင်နဲ့ပတ်သက်ပြောမယ်ဆိုလို့ရှိရင်တစ်ပေါင်းများစွာမြန်မာနိုင်ငံကဟိုတနိုင်ငံလုံးဆွမ်းချုပ်ပြီးတော့မှထိမဲ့ဆိုင်အကောင်းဆုံးညားကြီးကိုဆင်ရှင်ပေးခဲ့တာရှိလှုပ်ခဲ့တာရှိပြီးတာပဲလေဆိုတော့ဟာဒါမြန်မာနိုင်ငံရဲ့အရေးပေါ်မှာတက်ရောက်မှုမရှိဘူးလို့တော့လုံးဝမဆိုလို့အားလုံးပိတ်ထားတဲ့ဟာမှာတိုးတော့လေတဦးတယောက်ပေါ်မှာပဲသွားရတယ်ဆိုတော့ဟာကိစ္စတော့တကယ့်တဲ့ဆင်ရှင်ပေါ့ဗျာအဲ့ဒီဟာကျွန်တော်မြင်တဲ့အမြင်ကတော့မထီရောက်ဘူးကျွန်တော်မြင်တဲ့ဟာမထီရောက်ဘူးလို့မြင်တယ်နောက်တစ်ချက်က तू ဘာလုပ်ခဲ့တယ်လဲဘာကင်လဲဆို तू တမိုင်းနဲ့ပဲဆိုင်တဲ့ကိစ္စဖြစ်တယ်အဲ့ဒါကျွန်တော်မြင်တဲ့ဟာတော့တနိုင်ငံလုံးနဲ့တော့ကျွန်တော်စဉ်းနေမသက်ဆိုင်ဘူးလို့ကျွန်တော်တော့မြင်တယ်အဲ့ဒီတိုင်းမှာကျွန်တော်သဘောထားအဲ့လိုမြင်ပါတယ်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကုကျော်လင်းကိုနောက်တစ်ခုမေးချင်ပါတယ်ခုနကကုကျော်လင်းကပြောလက်ရှိပြောင်းလဲအတွက်တော့သွားပြီးတော့အထောက်ပံ့တော့မဖြစ်စေဘူးဒါဆိုလို့ရှိရင်တစ်ဖက်မှာရိုက်ခတ်မှုတွေစိုးရွားရိုက်ခတ်မှုတွေဘာဖြစ်နိုင်လဲအခုဆိုရင်ပဲကျွန်တော်တို့ကြားနေရအမရာဘန်ပြဿနာတွေကျွန်တော်တို့ကြားနေရပါတယ်သူတို့လည်းရှင်းလင်းချက်တွေထုတ်ပါတယ်တမရယုံညမှုဥစားထေးရဆိုရင်သူရဲ့ Facebook စာမျက်နှာမှာဒါကမြမစီးပွားရေးကိုထိခိုက်စေတဲ့သဘောမျိုးပြောပါရယ်ခင်ဗျာအဲ့တော့ဒီလိုမျိုးပိတ်ဆို့မှုတူးချင်းပဲဖြစ်ဖြစ်ပေါ့ပိတ်ဆို့မှုတွေစီးပွားရေးတန်ခတ်မှုတွေကမြမစီးပွားရေးပေါ်မှာကိုရိုက်ခတ်လာမှုတွေရှိနိုင်ပါလား
ကျွန်တော်ထင်တာကတော့ဒီဥအောင်တောင်းတဲ့သူရဲ့ဆွေမျိုးတွေပေါ့နော်ခုနအမရာဘန်လိုဟာမျိုးတွေကတော့မြမစီးပွားရေးမှာရှိနေတာတော့မှန်ပဲဒါပေမဲ့ဒါဟာစီးပွားရေးတစ်စုံလုံးကိုတော့ကိုစားမဖြစ်ဘူးလို့ထင်ပါတယ်နောက်တစ်ခုကဒီနေ့ဒီလိုကောလာဟာလာကိုထွက်လာပြီးတဲ့အခါမှာအမရာဘန်ကိုငွေထုတ်တယ်လို့ပါတော့ဆိုတော့တည်င်းနေပြက်လာပြီမဲ့အမှန်တကယ်ကတော့အဲ့လောက်ကြီးလဲလူတွေကစိတ်ပူတာမဟုတ်ပါဘူးကျွန်တော်တို့ဒီဘန်လောကမှာအမရာဘန်ဆိုတာကသိပြီးတော့လဲဒီကာဆက်မှာတော်တော်များများပေါ့နော်ပြည်သူလူထုတော်တော်များများယုံကြည်စိတ်ချပြီးတော့မှအနန္တနဲ့ဘန်ပုံဘန်သဘောမျိုးလဲမရှိတဲ့အခါကျတော့သိပြီးတော့မှထိရောက်လိမ့်မယ်တော့မထင်ဘူးနောက်တစ်ခုကကျွန်တော်နားလေတဲ့ဒီအမေရိကန်ရဲ့ဆန်ရှင်ကလည်းဥအောင်တောင်းကိုပဲပိတ်ဆိုတာဖြစ်ပါတယ်ဥအောင်တောင်းရဲ့သူ့ရဲ့ဒီသားတွေပေါ့နော်ဒီသူ့ရဲ့သားတွေအမရာဘန်ပိုက်ရှင်တွေကိုဒီစုံတရားထိခိုက်နိုင်မယ်လို့တော့ကျွန်တော်မယူဆပါဘူးအဲ့တော့ဆိုလိုတာကတော့အမေရိကန်ကဒီသူ့အနေနဲ့အမေရိကန်ဆိုရအနေနဲ့ဒီမြန်မာပြည်မှာရှိတဲ့မြန်မာဆိုရကိုအားလုံးကိုသူလက်ခံနေတာမဟုတ်ဘူးမြန်မာဆိုရတွေကတချို့ကိုလည်းသူတို့ပြစ်မှတ်ထားပြီးပိတ်နေပါတယ်လို့ကြားကျင်လို့ဥအောင်တောင်းကိုရေးပြီးတော့မှဒီလိုကြီးညာလိုက်တာပဲဖြစ်ပြီးတော့မှကျန်တဲ့ဒီဥအောင်တောင်းရဲ့သားတွေပိုင်းနဲ့စီးပွားရေးလုပ်ငန်းတွေကိုတောင်မှသိပြီးတော့မှကြီးကြီးမားမားထိခိုက်နိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကုမြာကြီးကိုပြန်ပြီးတော့မေးချင်ပါတယ်ခုနကုမြာကြီးပြောသွားတဲ့အချိန်မှာဒီ target တက်ဆန်ရှင်ပေါ့နော်ပြစ်မှတ်ထားရေးယူတဲ့ဟာတွေကမထိရောက်နိုင်ဘူးဆိုလို့ရှင်လက်ရှိနိုင်ငံတကာရဲ့မြန်မာဆိုရပေါ်ဖိအားတွေနဲ့ပတ်သက်လို့ကုမြာကြီးဘယ်လိုသဘောထားရှိပါလဲခင်ဗျာဖိအားလုံးတက်ပါလား
အခုချိန်ရတာဟုတ်ကဲ့ဗျာအခုအချိန်ကကျွန်တော်တို့ဒီလျှောက်လုံးပြောနေတာကျွန်တော်တို့ကမြန်မာနိုင်ငံပြည်အပြောင်းလဲဖြစ်အောင်ဖြစ်စဉ်ဖြစ်သဘောထားကိုကျွန်တော်ပြောချင်ပါတယ်ဟိုအမေရိကပဲဖြစ်ဖြစ်ဒေနိုင်ငံဖြစ်ဖြစ်ကျွန်တော်တို့ PY ပေးသူပါ PR ပေးပါဆိုတာရှိတဲ့ချက်ကဘယ်တော့မှမတောင်းဆိုခဲ့ဘူးအဲ့ဒါကျွန်တော်တစ်ချက်ပြောတယ်ကျွန်တော်တို့ရဲ့နိုင်ငံကြီးကကျွန်တော်တို့ပုံမှန်အတီးရဲ့ကျွန်တော်တို့ကယူဆထားတဲ့လူတွေဖြစ်တယ်တစ်ချက်နိုင်ငံတကာရဲ့အားတော့ဝန်ရမှုဝန်ရမှုလို့ကျွန်တော်လိုချင်တယ်လိုရမှာယူရမှာပဲ အဲ့ဒီနေရာမှာပြောကြရှိတာကကျွန်တော်တို့ကတဦးတယောက်ပေါ်မှာပိတ်တယ်ဆိုရယ်ဆိုတဲ့ကိစ္စအတိုင်းလာဘုံဝင်နေကြလို့ရှိရင်စိတ်ဝင်စားဘူးဆိုတော့ခုနပြောကိုသားမျိုးပြောရတဲ့အထက်မှာပါတယ်ဒါမှမဟုတ်ထုတ်တဲ့ကိုဦးမှုတော်လိုပါဘူးရေးတဲ့အထက်မှာပါတယ်ပေါ့ဗျာမြမစီပွားရေးကိုထိခိုက်မယ်ဒါဆိုကျွန်တော်တို့ကပြန်မေးကြပြန်ရှိလာတယ်မြမစီပွားရေးကိုဒီလိုပုံကိုတဦးတယောက်ဆိုတဲ့လက်ချိုးယူလို့ရတယ်လက်ဆက်ရောင်းမပြည့်တဲ့လူတွေကဘယ်ဟိုပတ်သက်ရပတ်သက်ကြောင်းနေရာပဲမောင်းမြင်နေတာလားဆိုတာကျွန်တော်စမ်းသစ်စရာဖြစ်လာတယ်လေဆိုတော့အဲ့တော့ဒါကြီးကအခြေအနေတစ်ခုလုံးကရှုပ်ထွေးတဲ့အခြေအနေနဲ့မြန်မာနိုင်ငံကြီးအကြောင်းလဲဟာအခုချိန်မှာဘာမှပြောလို့မရတဲ့မရည်ရတဲ့ခံကြောင်းပုံမှာပဲရှိနေသေးတဲ့အချိန်ကာလမျိုးဖြစ်တယ်။အဲ့တော့ဒီ targeted sanction တွေပါလေဆိုတဲ့ဟာနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ရှိရင်တက်ဆိုင်ရာပုတ်ခုနဲ့တက်ဆိုင်ရာပုတ်ခုလုတ်ခဲ့တဲ့သမိုင်းကြောင်းကိုရှင်းပြီးကြည့်ပြီးတော့မှအမေရိကအရေးယူခြင်းမျိုးချင်းတာဒါအမေရိကရဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်မြန်မာနိုင်ငံကြီးအကြောင်းလဲအဲ့တက်ဆိုင်ရာပုတ်ခုပုံမှာလည်းမတည်တယ်လို့တက်ဆိုင်ရာပုတ်ခုနဲ့ပတ်သက်နေတဲ့လူတွေပုံမှာလည်းကျွန်တော်တို့ကတည်တယ်လို့မယူဆဘူးကျွန်တော်တို့တည်တယ်လို့ပုံမှာလည်းတည်တယ်လို့ယူဆတယ်ဒါကျွန်တော်တို့ယူဆချက်အ
ိုကေအဲ့တော့ကျွန်တော်နည်းလေးထက်ရှင်းလေးမေးချင်တာကကုမြာကြီးတို့အမြင်ကိုကျွန်တော်မေးချင်တာဥပမာဆိုရင် American ပါဝင်နိုင်ငံတကာရဲ့လက်ရှိသွားနေတဲ့မြန်မာနိုင်ငံပေါ်မူဝါဒတွေမှာထိစပ်ဆက်ဆံရေး engagement ပေါ့နော် line မှာတော်တော်များများအခုသွားနေကြပါပြီတစ်ချိန်တော့ကတော့မြန်မာနိုင်ငံကို PR တွေအကြီးကျယ်သူတို့ပေးခဲ့ကြတယ်အခုဆိုဥရောပက American ကိုတော်လေးညော့ပေးလိုက်ပါအဲ့တော့လက်ရှိမြန်မာနိုင်ငံကိုနိုင်ငံတကာအနေနဲ့ကင်တွယ်တဲ့ခါမှာ engagement ထိစပ်ဆက်ဆံတဲ့ပုံစံတက်တက်ပဲသွားသင့်လားဒါမှမဟုတ် PR ရောလိုအပ်နေသေးလား
အဲ့တော့ American စဉ်းစားရမယ့်ကိစ္စကြကိုဒီ engagement policy နဲ့တွားတဲ့ခါမှာကိုမြန်မာနိုင်ငံရဲ့အပြောင်းလဲအစ်လေကတကယ်ဖြစ်နေပြီလားပြည်ရင်းစစ်တွေတကယ်ထုံငင်းပြီလားအလို့သမားနယ်သမားတွေအခွင့်အရေးတွေရဖို့အတွက်လမ်းစာတွေတွေ့ပြီလားအဲ့တော့ American လည်းပြီးနေတာပဲအဲ့တော့ဆိုတဲ့အခါကျတော့အဲ့ဒီပုံမှာသူ့ policy အောင်မြင်လဲမအောင်မြင်ဘူးဆိုတဲ့ဟာကိုပြန်သုံးသပ်ဖို့တော့အချိန်တန်ပြီလို့ပြောချင်တယ်က
ဟုတ်ကဲ့ကိုကျော်လင်းကဘယ်လိုမြင်လဲပြ engagement နဲ့ဒီ pressure နဲ့ပတ်သက်လို့နိုင်ငံတကာကလုတ်ပြီးလုံနေတဲ့ကိစ္စမြန်မာနိုင်ငံကိုလက်ရှိအပြောင်းလဲတွန်းမယ်ဆိုရင်ဘယ်ဟာဦးစားပေးသင့်ပါလဲ
ကျွန်တော်နားလဲတာတော့ကျွန်တော်တို့နှစ်ပေါင်း20ကျော်ဒါ PR တွေပေးခဲ့ပြီပေါ့ဗျာဒီကပေးရတဲ့အတွက်လဲတစုံတရာတက်ရောက်မှုတော့ရှိပါတယ်ဒါပေမဲ့လုံးဝကြီးဒါပြောင်းလဲသွားတာမျိုးကတော့ကျွန်တော်တို့မရှိခဲ့ဘူးပေါ့နော်အခုတော့ဒါ American ကဒီ6တခါ6တလဲပုံတရံမျိုးနဲ့အခုကဆက်ဆက်နေတာပေါ့အင်္ဂလိပ်လိုတော့သူတို့ Smart Power လို့ပြောပါတယ်အဲ့တော့ဒီပုံမှာဒါပေမဲ့ Smart Power လို့ပြောပေးမယ် Obama လက်ထက်မှာပို့ပြီးတော့မှအဲ့ဒီတွေ့ဆက်ဆံတဲ့နီးကိုပိုဂရမ်အသုံးချပြီးတော့ဒီမြန်မာအစိုးရနဲ့နီးနီးကပ်ကပ်ဆက်ဆံလာတာလည်းတွေ့ရပါတယ်အဲ့တော့ဒီလိုဆက်ဆံမှုကနေပြီးတော့မှတစုံတရာလည်းရှိဖို့တော့အဲ့နေချင်းရောက်သွားတာလည်းဟိုတွေ့ရပါတယ်ဒါပေမဲ့ကျွန်တော်ထင်တယ်ဥပမာအစိုးရလည်းနောက်နှစ်နှစ်လောက်ဆိုဒါတက်တန်းကုန်ပြီဖြစ်တဲ့အတွက်အဲ့ဒီဟာကလည်းနောက်နှစ်နှစ်အတွင်းတော့ဘယ်လောက်ထိအောင်မြင်မလဲဆိုတာတော့ကျွန်တော်စောင့်ကြည့်အောင်မှာဖြစ်ပါတယ်အဲ့တော့ဥပမာအစိုးရတက်တန်းကုန်သွားလို့နောက်ဆိုတာတက်လာရင်လည်းနောက်ကနီးတနီးအဲအမေရိကန်ရဲ့ဆက်ဆံရေးမှာနောက်နီးတနီးနဲ့မြန်မာပြည်မှာအဲလုံလာနိုင်သေးတဲ့ခါကျတော့လောလောဆယ်ကတော့ကျွန်တော်တကယ်ဥပမာကသိထိတွေ့ဆက်ဆံတဲ့နည်းနဲ့ပဲဆက်သုံးမယ်လို့လည်းထင်တယ်အဲဒါပေမဲ့အဲ့ဒီအပေါ်မှာလည်းတစုံတရာအလုပ်ဖြစ်နေတာတော့ကျွန်တော်တို့တွေ့နေရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်လေလိုင်းပေါ်မှာတော့ရှင်တချို့လည်းရှိပါတယ်ကျွန်တော်တို့လှည့်ပေးကြပါတယ်ဥမြင့်သေးကြားပါလားခင်ဗျာ
ဟုတ်ကဲ့
ဥမြင့်သေးအမြင်ဆွေးနွေးလို့ရပါတယ်ဥမြင့်ကြီးရှိပါတယ်ကျွန်တော်တို့ရှိပါတယ
်ဒီဆက်မှုတူဝင်ကြီးဦးအောင်တောင်နဲ့ပတ်သက်လို့ခုနကဆရာဥမြင့်ကြီးကိုမြားကြီးပြောတယ်လို့ပါပဲလူသူတယောက်ကိုစီးပွားရေးတန်ခတ်ပိတ်ဆို့တာကျွန်တော်တို့နိုင်ငံအတွက်ထိခိုက်လိမ့်မယ်လို့ကျွန်တော်မယုံကြည်ပါဘူးဒါပေမဲ့ကျွန်တော်ပြောချင်တာတစ်ခုကတော့ကျွန်တော်တို့ဒီနမောက်မြို့မှာဒီစက်မှုတွေဝင်ကြီးဥအောင်တောင်လာစဉ်အခါတုန်းကဆိုလို့ရှိရင်တော့ဒီကလေးတွေပေါ့လေသူပညာရေးအတွက်ထောက်ပံ့တာလို့ဘာလို့ညာလို့တော့ရှိတာပေါ့ဗျာသို့တော်လည်းပဲဒေါအောင်ဆန်းစုကြည်ကိုအဲ့ဒါကလမဒီမိမကိုဘယ်တော့မှအာဏာမဖူးဆိုတဲ့သကလုံးမျိုးတွေတော့သူတုံ့တော့ရပါဗျာဒါကတော့တွားလေသူ NLD ပါတီဝင်အဟောင်းတွေကပြောပြတဲ့အရာကျွန်တော်သိရတာပေါ့ဗျာအဲ့တော့ခုလူလူတယောက်ကိုစီးပွားရေးတက်ခတ်ပိတ်ဆို့မှုအနေနဲ့မေကွမ်းလုံးလိုက်တဲ့အတိုင်းအတာတစ်ခုကိုကျွန်တော်အနေနဲ့လျော်ကန်သိမြတ်တယ်လို့ယုံကြည်ပါတယ်ဘာလို့လဲဆိုတော့အဲဒီပုဂ္ဂိုလ်ဟာလည်းကျွန်တော်တို့တိုင်းပြည်အတွက်ဘာမှရေးရရကျွန်တော်တို့မျိုးအတွက်လည်းလုပ်ပေးခဲ့တာလည်းမရှိပါဘူးကျွန်တော်တို့တိုင်းပြည်အတွက်လည်းကောင်းအောင်ကောင်းကြောင်းလုပ်ခဲ့တာမရှိတဲ့အတွက်အခုလိုစီးပွားရေးတက်ခတ်ပိတ်ဆို့မှုကျွန်တော်ထောက်ခံပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျအခုကျွန်တော်တော့ရှင်တချို့ပေးစာတွေကျွန်တော်စီရောက်နေပါလေအဲ့ဒါတချို့တော့ကျွန်တော်အချိန်အရလောက်ဖတ်ပြပါမယ်အခုအရင်ဆုံးတော့ကျွန်တော်ကုကျော်အေးသိန်းရဲ့စာဖတ်ပြခြင်းပါတယ်ကုကျော်အေးသိန်းရေးတာကတော့သူကထိုင်းနိုင်ငံကွတ်တောင်းပါတယ်အနာကိုအုံချပြီးတော့ပြည်သူဗန္နာကိုခိုးယူနေတဲ့ပြည်သူတွေကိုနိုင်လိုစီးထက်လုပ်နေတဲ့ဥအောင်တောင်းတို့လိုမျိုးပုံကိုယ်တွေကိုအမေရိကန်ဆွေရကရေးယူတာဟာအလွန်ကောင်းမြတ်တင့်တော်တဲ့အလုပ်ပါတဲ့နိုင်ငံသားပေါ်မှာမကောင်းတဲ့လူကိုတန်ခတ်အောင်တန်ခတ်ပြီးတာနောက်ကောင်းအောင်လုပ်တဲ့လူကိုစုပြီးတဲ့စနစ်ဆိုပြီးတော့ဆိုချင်ပါတယ်နောက်တစ်ဦးကတော့ကိုရာစုမလေးရှားနိုင်ငံပါကိုရာစုရဲ့စာလေးမတ်တိန်ထိုက်ဖတ်ပြပြီးပါအောင်ဗျ
ဟုတ်ကဲ့ပါရှင်ဥအောင်တောင်းကိုတန်ခတ်ရေးယူမှုနဲ့တော့ဘလို့မှမြမအပြောင်းလဲကိုထိခိုက်မှာမဟုတ်ပါဘူးဘာလို့လဲဆိုရင်အမေရိကန်ကအရေးယူတဲ့နေရာဥအောင်တောင်တယောက်တည်းပဲပါတာသူ့သားနဲ့သူ့အတိုင်းဝိုင်းပိုင်ဆိုင်မှုမပါလာဘူးလေ
အခုဟာကအိုဘားမားမြန်မာပြည်မသွားခင်စကြာလေးမြန်မာကိုအမေရိကန်ရဲ့အရှိန်အဝါလေးလုတ်ပြယုံတက်တက်ဖဲလို့မြင်နေ။အဲ့ဒါကြောင့်မြန်မာပြုပြင်ပြောင်းလဲရေးအပေါ်ဘလို့မှတက်ရောက်မှုမရှိနိုင်ပါဘူး။ဒီပဲကျွန်တော်နားလည်ပါတယ်လို့ရည်ထားပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာဒါကတော့တော်ရရှင်ရဲ့ပေးစာတချို့ဖြစ်ပါတယ်။ကျွန်တော်ကုမြာကြီးကိုတခုမေးချင်ပါတယ်အိုဘားပါ။ကျွန်တော်တို့အမေရိကန်ပြည်အောင်စုရဲ့မူဝါဒနဲ့ပတ်သက်လို့တခုရှိပါတယ်။အဓိကတော့လက်ရှိမြန်မာနိုင်ငံသွားနေတဲ့နိုင်ငံရေးပြုရင်ပြောင်းလဲမှုကိုသူတို့အနေနဲ့အားပေးတယ်ထောက်ခံတယ်ဒါပေမဲ့ပြုရင်ပြောင်းလဲရေးကိုထိခိုက်စေတဲ့ပြုရင်ပြောင်းလဲရေးကိုနောက်မီးဆွဲအောင်လုပ်နေတဲ့ပုံကူတွေကိုတူးချင်းထားပြီးတော့ပြစ်မှတ်ထားအရေးယူသွားမယ်ဆိုပြီးတော့သူရဲ့မူဝါဒရှိပါတယ်ဒီမူဝါဒနဲ့ပတ်သက်လို့ရောကုမြာကြီးသဘောထားသိချင်ပါတယ်ခင်ဗျာ
ကျွန်တော်သဘောတူပါတယ်သဘောတူပါတယ်ကျွန်တော်နောက်ပြန်ဆုတ်မယ်ဆိုရင်တူတူတယောက်ရဲ့နောက်ပြန်ဆုတ်တဲ့အမှုရာဦးမှာကျွန်တော်တို့လက်ခံမှာမဟုတ်ဘူးအဲ့ဒါရှင်းတယ်ကျွန်တော်အနေနဲ့အခုကျွန်တော်စောစောပြောပါထမဒါကြောင့်ပါပါဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲတွေတကယ်ဖြစ်နေပြီလားတကယ်အပြောင်းအလဲကာလတွေကိုရောက်နေပြီလားဆိုတာအမေရိကန်ပြန်ဆုံးသတ်ဖို့လိုတယ်ဆိုတာကျွန်တော်ပြောခဲ့တာပါအဲ့တော့ကျွန်တော်မြင်တာကတော့နောက်ပြန်ဆုံးမဲ့အခြေအနေတွေရှိနေတဲ့အခါမှာအဲ့ဒီအခြေအနေတွေကိုဖန်တီးမဲ့လူတွေကိုတော့ဖိရောက်တဲ့ဖိအားပေးမှုမျိုးကတော့အမေရိကန်လုပ်တာကျွန်တော်တို့အနေနဲ့ကျွန်တော်တို့အနေနဲ့ကတော့ဘသူဘသူဖိအားပေးခြင်းမှာမြန်မာနိုင်ငံတောင်းလဲမှာမဟုတ်ဘူးကျွန်တော်ပြောခဲ့ပြီးပြီနော်တို့ဆိုအဲ့ဒါကိုကျွန်တော်လက်ခံတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုကျော်လင်းဝင်းမြင်ရဲ့လက်ခုနမူဝါဒနဲ့ပတ်သက်လို့မေးချင်ပါတယ်သူရဲ့ policy မှာခုနလက်ရှိမြန်မာနိုင်ငံပြည်ဝင်ပြောင်းလဲသွားနေတဲ့ကိစ္စတွေကိုသူတို့ထောက်ခံနေအားပေးမယ်တန်တန်လောက်ကူညီမယ်ဒါပေမဲ့ဒီလုပ်ငန်းစဉ်တွေကိုအနှောက်ယှက်ပေးတဲ့လူနောက်ပြန်ဆဲတဲ့လူတွေကိုပြစ်မှတ်ထားအရေးယူမယ်ဆိုတဲ့သဘောထားနဲ့ပတ်သက်လို့ကိုကျော်လင်းရဲ့သဘောထားသိချင်ပါတယ
်ဟုတ်ကဲ့ဒီအဓိကတော့ဗျာကျွန်တော်တို့လက်ရှိအခြေအနေကဒီပြည်ပြောင်းလဲရေးမှာရှေ့သွားနေသလားနောက်ပြန်ဆွဲနေသလားဆိုတာတိတိကျကျအကဲခတ်ဖို့တော့ခက်နေပါတယ်အဲ့တော့အခုကတော့ဘယ်သူတွေဟာဒီနောက်ပြန်ဆွဲနေတဲ့အနေထားမှာရှိနေကြလဲဆိုတာတောင်မှပြောဖို့တော်တော်ခက်ပါတယ်။အဲ့တော့အလုခက်နေတဲ့အနေထားအောက်မှာဘယ်သူဟာနောက်ပြန်ဆွဲနေတဲ့သူလို့ဆွဲထုတ်ပြပြီးတော့မှအဲ့ဒီပုံမှာရေးယူပိတ်ဆို့တာတွေလုပ်ဖို့ဆိုတာကပို့ပြီးတော့မှခက်တယ်လို့ထင်ပါတယ်။အခုလက်ရှိအခြေအနေမှာကဥအောင်တောင်းကဒီလိုအဲပုံကိုယ်တွေထဲမှာနောက်ပြန်ဆွဲတဲ့သူတွေထဲမှာကိုကျွန်တော်တို့ခေါင်းမာတဲ့အုပ်စုထဲမှာပါတယ်လို့ပြောဖို့ကအားလုံးကတော့ပြောနေကြပါမယ်တိတိကျကျပြောဖို့တကယ်သက်သေပြဖို့ကခက်နေတဲ့အနေထားလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒိုင်လီလိုက်အစီအစဉ်အချိန်လေးဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဦးမြအေးဦးရောဦးကျော်လင်းဦးရောကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျဒိုင်လီလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပြပါခင်ဗ
ျခလုတ်သူမဆူမွန်တဲ့အတူကိုသားညွန့်ဦးတင်ဆက်တဲ့ဒိုင်ရိုက်လေးလိုင်းကိုနားဆင်ခဲ့ရတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့ဒိုက်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုတွေကိုကန်တာအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ်။ VOA American အသံကနေဒီကနေ့ညနေထုတ်လွှင့်မဲ့ပုတ်ထူးနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲအနည်း9နာရီထိလိုင်းတိုမီတာ71.25ရိုးကနေတင်ဆက်သွားမှာပါ။ခုတော့ American အစိုးရရဲ့အားပေါ်ကိုနားဆင်ကြည့်ရအောင်ပါရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနှစ်နိုင်ငံဟာရင်းနှီးတဲ့မဟာမိတ်တွေဖြစ်ရှိနေကြောင်းမကြာသေးခင်ကပြုလုပ်ခဲ့တဲ့ဝါရှင်တန်တွေ့ဆုံပွဲကနေထပ်လောင်းပြသခဲ့ကြပါတယ်တွေ့ဆုံပွဲမှာအမေရိကန်ဘက်ကနိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီနဲ့ကာကွယ်ဝန်ကြီးချက်ဟေယောတို့ပါဝင်တယ်လို့တောင်ကိုရီးယားဘက်ကလည်းနိုင်ငံချိုင်းဝန်ကြီးယွန်ပျွန်စီနဲ့ကာကွယ်ဝန်ကြီးဟမ်မင်ကူတို့ပါဝင်ကြတာပါဒီတွေ့ဆုံပွဲကနေရရှိခဲ့တဲ့အဓိကသဘောတူညီချက်တစ်ရပ်ကတော့စစ်ပွဲကာလအတွင်းအမေရိကန်တောင်ကိုရီးယားနိုင်ငံတပ်တွေတောင်ကိုရီးယားမှာပူးတွဲထိန်းချုပ်ထားမှုကိုဒီတိုင်းဆက်ပြီးထားဖို့အတွက်တောင်ကိုရီးယားအစိုးရရဲ့ပန်ကြားချက်ကိုအမေရိကန်ပြည်ထောင်စုကလက်ခံခဲ့တာပဲဖြစ်ပါတယ်။တောင်ကိုရီးယားကိုတပ်တွေလွှဲပြောင်းပေးဖို့အတွက်2015ခုနှစ်ဖြစ်သတ်မှတ်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့နှစ်တွေအတွင်းရန်လိုတဲ့လုပ်ရတွေကိုလှုံ့ဆော်နေတာမို့ဒါကိုအချိန်ဆိုင်ထားရမှာဖြစ်ပါတယ်။တွဲပြောင်းပေးဖို့ကတော့ရက်မတတ်မှရသေးပါဘူး။ဒါပေမဲ့တောင်ကိုရီးယားကာကွယ်ဝင်ကြီးဟန်ကတော့ OPCON အပြောင်းလဲကာလကိုအခုလိုရွှေ့ဆိုင်းထားချိန်မှာတောင်ကိုရီးယားစစ်တပ်ရဲ့လှုပ်ဆောင်နှိုင်ဆွမ်းရည်တွေပိုးပြီးစိတ်ချရစေဖို့အတွက်2020နှစ်လလောက်ကိုတတ်မှတ်ပြီးရထားတယ်လို့ပြောပါတယ်။တောင်ကိုရီးယားနိုင်ငံခြားရေးဝင်ကြီးယွန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝင်ကြီးကယ်ရီကအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံလုံခြုံရေးမဟာမိတ်ဖြစ်နေမှုဟာအရေးပါရမှန်မိမဲ့နှစ်နိုင်ငံကြားကမိတ်ဆွေဖြစ်မှုကပိုးပြီးကြဲကြဲပြန့်ပြန့်ရှိနေပါတယ်လို့ပြောကြားခဲ့ပါတယ်မိတ်ဆွေရင်းချရဖြစ်နေရမကအရှိမြောက်အာရှဒေသမှာကြွယ်ဝမှုလုံခြုံမှုနဲ့တည်ငြိမ်အေးချမ်းမှုရှိစေတာဟာအဓိကကြပြီးဒီတဲ့ပိုးခိုင်မြဲဖို့ပဲရှိတယ်လို့ဆိုပါတယ် ဆွေးနွေးပွဲမှာသူနဲ့တောင်ကိုရီးယားနိုင်ငံခြားဝန်ကြီးရွမ်းတို့ဟာအာဖရိကဒေသကကူးစက်ရောဂါဖြစ်ပွားမှုအရှေ့လေပိုင်းဒေသအဆွန်းရောက်တွေရဲ့အရေးနဲ့အရှေ့ဥရောပဒေသကနေမြေပိုင်ဆိုင်မှုဆန်ရရန်လိုနေမှုတွေပါဝင်ကမ္ဘာပြည်ထနာအများပြားနဲ့ပတ်သက်ပြီးအမြင်သဘောထားတွေကိုမျှဝေခဲ့ကြတယ်လို့မစ္စတာကယ်ရီကပြောပါတယ်တောင်ကိုရီးယားနိုင်ငံကနေအနောက်အာဖရိကဒေသမှာဖြစ်ပွားနေတဲ့ရောဂါကပ်ဘေးအတွက်ကူညီဖို့ကျန်းမာရေးကျွမ်းကျင်သူတွေဆေးလွတ်ဖို့ဆုံးဖြတ်ခဲ့တာနဲ့ဆေးပညာရှင်တွေဆေးကုသရေးအထောက်အကူပစ္စည်းတွေပေးဖို့ဆေးလွတ်ခဲ့တာအတွက်လည်းချီးကျူးလိုက်ပါတယ်။ဒါအပြင်အီရန်နိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူနောက်ထပ်ဒေါ်လာ၄သန်းပေးဝေပြီးအစ္စရေးအစွန်းရောက်တွေတိုက်ဖျက်ရေးနိုင်ငံတကာလှုပ်ဆောင်မှုမှာပါဝင်ကူညီခဲ့ပြီးစုစုပေါင်းတောင်ကိုရီးယားနိုင်ငံရဲ့အကူအညီဟာဒေါ်လာ5,000,000,000ကျော်သွားပြီလို့လည်းဝန်ကြီးကယ်ရီကပြောပါတယ်။တောင်ကိုရီးယားနိုင်ငံဟာကမ္ဘာအရေးပါတဲ့နိုင်ငံတစ်နိုင်ငံဖြစ်နေအမေရိကန်ပြည်ထောင်စုလိုပဲနိုင်ငံတကာစံတန်ဖိုးတွေဖြစ်တဲ့လူ့ခွင့်ရေးဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးတွေကိုအလေးထားတဲ့နိုင်ငံဖြစ်နေကမ္ဘာလည်းထင်ပေါ်လာခဲ့တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့မဟာမိတ်ဖြစ်မှုဟာဘယ်တော့ကနေမှမတူအောင်ခိုင်မာနေပြီးဒီကနေ့ခေတ်လို့မကြုံစုဘူးများပြားလာတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရချိန်မှာဒီလိုမိတ်ဆွေဖြစ်တဲ့အရေးကြီးတာမျိုးနှစ်နိုင်ငံစလုံးတက်ဖြစ်မယ်မထင်ကြောင်းနဲ့နောက်နှစ်ပေါင်းများစွာလဲဒီမိတ်ဆွေတောင်ကိုရီးယားနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့အတွက်မျှော်လင့်ထားကြောင်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ
်။မေဂန်ဆိုရာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။ VOA American အသံကနေဒီကနေ့ပုတ်ထူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်၈နာရီနဲ့၉နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လည်းတည်တချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာပေးဖို့ဆက်သွယ်နိုင်ကြပါရရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းတရင်အချင်းချုပ်ကိုဦးဆံမိုးဝေကကြေညာပေးပါမယ
်။ဒေတာဆန်တော်ချင်းအင်ကာနီအမေရိကန်ပြည်တော်စုမှကျင်းပနေတဲ့လွတ်တော်ဂျာကာလာတက်တန်းဘွယ်ရေကောက်ပွဲမှာအထက်လွတ်တော်အတွက်ရှင်ပြိုင်နေရာမှာဒီမိုကရက်ပါတီအတွက်1958ခုနှစ်နောက်ပိုင်းအခက်ခဲဆုံးရေကောက်ပွဲဖြစ်တယ်လို့သမ္မတဥဘားမားကပြောဆိုပါတယ်။အမတ်နေရာတရားရှိတဲ့အထက်လွတ်တော်နေရာရဲ့၃ပုံ၃ပုံအတွက်ရေကောက်ပွဲမှာမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။အဓိကအာယုံဆိုင်ရမှာကတော့အထက်လွှတ်တော်ဖြစ်ပါတယ်။သမ္မတဥဘားမားရဲ့ဒီမိုကရက်ပါတီကအမတ်နေရာတရားရှိတဲ့အထက်လွှတ်တော်မှာ55နေရာကိုရရှိထားပေမဲ့အခုရွေးကောက်ပွဲမှာ Republican Party ကထိန်းချုပ်နိုင်တဲ့အခြေအနေရရှိဖို့အတွက်လိုအပ်တဲ့မဲ6နေရာထပ်တိုးပြီးတော့ရနိုင်တဲ့အနေအထားများရောက်နေတယ်လို့နိုင်ငံရေးသုံးသပ်သူတော်တော်များများကခန့်မှန်းကြပါတယ်။တရုတ်နိုင်ငံအပါအဝင်ပြည်ပခီးစဉ်တွေကိုတွားရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကတရုတ်အမေရိကန်ဆက်ဆံရေးဟာအလွန်အရေးကြီးတဲ့အကြောင်းပြောဆိုလိုက်ပါတယ်။ကမ္ဘာအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်နိုင်ငံတို့အတွက်ရာသီဥတုပြောင်းလဲရေးနဲ့ရာသီဥတုပြင်ပြောင်းလဲရေးနဲ့ကမ္ဘာကုန်သွယ်ရေးကိစ္စအပါအဝင်တခြားဆောင်ရွက်စာကိစ္စအများများကိုအပြုသဘောဆောင်အများအပြားကိုအပြုသဘောဆောင်တဲ့လမ်းကြောင်းပေါ်ကနေဖြည့်ရှင်းဖို့ထူးခြားတဲ့အခွင့်အရေးတွေရှိနေတဲ့အကြောင်းမစ္စတာကယ်ရီကပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံနေဆက်စီကိုရုရှားတပ်တွေတိုးကပ်သွားနေကြတယ်လို့နေတိုးထောက်လှမ်းရေးတွေကတွေ့ရှိခဲ့ပါတယ်။ယူကရိန်းနိုင်ငံရဲ့အရှေ့ဘက်ကခွဲထည့်ရေးတပ်ဖွဲ့တွေကိုရုရှားတို့ကလက်နက်တွေနဲ့အထူးတပ်သားတွေဆက်ပြီးတော့ထောက်ပံ့နေတာဖြစ်ပါတယ်။ Saudi Arabia နိုင်ငံကအမေရိကန်ပြည်ထောင်စုကိုတင်ပို့မဲ့ရေနံဈေးနှုန်းလျှော့ချလိုက်မယ်လို့ကြေညာခဲ့ပြီးတဲ့နောက်ကမ္ဘာလုံးဆိုင်ရာရေနံဈေးနှုန်းဟာတစ်ချိန်တိုးကျဆင်းသွားပါတယ်။
ပထမနေ့ထိတ်တန့်ရောက်တဲ့အချင်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးခဲ့တာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ပထမနေ့မနက်ဖက်6နာရီနဲ့9နာရီအထိအစီအစဉ်တွေကို line to meter 30 40 48 50လို့အနေထုတ်လင်းခဲ့တာဖြစ်ပါတယ်။တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.